မြန်မာနိုင်ငံအတွင်းမှာရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုတရားဝင်အသိအမှတ်ပြုဖို့အတွက်အင်ဒိုနီးရှားအစိုးရကမြန်မာအစိုးရကိုဖိအားပေးနေပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့တခြားပြည်ပမှာနိုင်ငံရေးခိုလုံခွင့်တောင်းခံနေတဲ့ရိုဟင်ဂျာအရေးတက်ကတိုးလာတဲ့နေတဲ့အချိန်မှာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာတီနက်တလီကာဝါကမြန်မာအစိုးရကိုမြန်မာအစိုးရနဲ့ပြည်တွင်းမှာမတူကွဲပြားတဲ့လူမှုအတိုင်းအဝန်းနှစ်ရကြားမှာအကြမ်းဖက်မှုတွေဖြစ်ပွားနေတာအဆုံးသတ်အောင်လှုပ်ဆောင်ဖို့လိုတယ်လို့တိုက်တွန်းလိုက်ပါတယ်။နောက်ပြီးတော့ဒီအကြောင်းကို VOA သတင်းတောက် Ron Corbin ကဗန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုဒေါ်လှလာတန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့။အင်ဒိုနီးရှားနိုင်ငံသားကြီးဝင်ကြီးမာတီနက်တာလီကဝါကမြန်မာစုရအနေနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုများဆက်လက်ဖော်ဆောင်သွားဖို့လိုအပ်တဲ့အကြောင်းနဲ့တစ်ချိန်တည်းမှာပဲပြည်တွင်းမှာရောက်ရှိနေတဲ့နိုင်ငံမဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့တရားဝင်ရပိုင်ခွင့်တွေကိုလည်းအတိအမှတ်ပြုရမှာဖြစ်တယ်လို့ပြောကြားသွားပါတယ်။လွန်ခဲ့တဲ့နှစ်ကမြန်မာနိုင်ငံတစ်ဖွာအထူးသဖြင့်ရခိုင်ပြည်နယ်မှာမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်တွေကြားအကြမ်းဖက်မှုတွေကြောင့်လူ200ကျော်တိဆုံးခဲ့ပြီးလူပေါင်းတောင်းနဲ့ချီအိုးအိမ်မဲ့ဖြစ်ခဲ့ကြရပါတယ်။အဲ့ဒီအထိရိုဟင်ဂျာဒုက္ခသည်တွေဟာတောင်းနဲ့ချီပါဝင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာရောက်ရှိနေတဲ့7သိန်းလောက်ရှိတဲ့ဆိုရဲရိုဟင်ဂျာအများစုကိုမြန်မာအစိုးရကနိုင်ငံသားခံယူခွင့်ပြုပါဘူးအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာတီနတာလီကဝါကတင်မာမှုတွေရော်ပါရေးတွေပထမအဆုံးခြေလှမ်းဖြစ်ရိုဟင်ဂျာတွေကိုမြန်မာအစိုးရကတရားဝင်အသိအမှတ်ပြုမယ်ဆိုတဲ့အတွက်အင်ဒိုနီးရှားအနေနဲ့အားတက်မိတဲ့အကြောင်းဘန်ကောက်မြို့တော်မှာဗုဒ္ဓဟူးနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ
There is the issue of the status issue, which is on the one hand political as well as legal issue, which we are now encouraging the government of Myanmar to address.
ဒီနေရာမှာနိုင်ငံသားအဖြစ်အတိမတ်ပြုခံယူနိုင်ရေးကိစ္စရှိနေပါတယ်။ဒီကိစ္စဟာနိုင်ငံရေးအရာရောဥပဒေကြောင့်အရာရောပတ်သက်နေပါတယ်။မြန်မာအစိုးရကဒီကိစ္စကိုအခြေခံကြက်ကြကင်တွယ်ဖြေရှင်းပေးမယ်ဆိုလို့ကျွန်တော်တို့အားတက်မိပါတယ်။ရိုဟင်ဂျာတွေအနေနဲ့တရားဝင်အတိမတ်ပြုခံရပြီးအခြားကြံနိုင်ငံသားတွေနဲ့အတူဥပဒေအရအခွင့်အရေးတွေကိုရရှိစေမှာဖြစ်ပါတယ
်။မြန်မာအာဏာပိုင်တွေအနေနဲ့နိုင်ငံသားတွေဖြစ်ကြတဲ့တိုင်းရင်းသားအုပ်စုတွေထဲမှာရိုဟင်ဂျာတွေမပါဝင်ဘူးဆိုတာကိုကာလကြာရှည်ခံယူထားတာဖြစ်ပါတယ်။ဒါအပြင်သူတို့တွေဟာအင်းနီချင်းဘင်္ဂလားဒေ့ရှ်ကတရားမဝင်ရောက်လာကြတဲ့ဘင်္ဂါလီတွေဖြစ်တယ်လို့လည်းပြောဆိုခဲ့တာဖြစ်ပါတယ်။မစ္စတာနတာလီကဝါကမြန်မာနိုင်ငံမှာလူများစုဖြစ်တဲ့ဗုဒ္ဓဘာသာဝင်တွေနဲ့လူနည်းစုမွတ်စလင်တွေကြားတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိကြတာတွေ့ရပြီးအဲ့ဒီကတည်းကသူတို့ထွက်တန်းယူမှုတွေဖြစ်ပွားခဲ့တာတွေ့ရတယ်လို့ဆိုပါတယ်။အင်ဒိုနီးရှားအနေနဲ့လည်း1990ခုနှစ်များနှောင်းပိုင်းကဒီမိုကရေစီစတင်ဖော်ဆောင်ရမှာအလားတူအကြမ်းဖက်တိုက်ခိုက်မှုမျိုးတွေရင်ဆိုင်ခဲ့ရတာဖြစ်ပြီးဖြေရှင်းယူခဲ့ရတာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဒါကြောင့်လေလူမှုအတိုင်းဝိုင်းတွေကိုပြန်လည်တိဆောက်ရမှာမြန်မာအာဏာပိုင်တွေကိုအင်ဒိုနီးရှားရဲ့အတွေ့အကြုံမျှဝေပေးဖို့အစဉ်သင့်ရှိတယ်လို့လည်းသူကပြောပါတယ
်။ We know that there is an issue to be addressed.But I believe that this is part and parcel of Myanmar's democratization efforts. It cannot be treated in isolation. So we must impress.
ဖြစ်ရှိရမယ့်ကိစ္စရဲ့ရှိနေတယ်ဆိုတာကိုကျွန်တော်တို့သိထားပါတယ်။ဒါဟာလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီပေါ်ဆောင်ရေးကြိုးပမ်းအားထုတ်မှုတွေရဲ့အစိတ်အပိုင်းအဖြစ်ပါဝင်နေဆိုတာကျွန်တော်တို့ယုံကြည်ပါတယ်။ဒါကိုတီးခြားခွဲထားလို့မရနိုင်ပါဘူး။ဒါကြောင့်မြန်မာအစိုးရကိုကျွန်တော်တို့အရင်ကပြောခဲ့ပြီးဖြစ်တဲ့အတိုင်းဒီမိုကရေစီအသွင်ကူးပြောင်းရမှာဒါတွေကိုတပြိုင်တည်းဖော်ဆောင်သွားရမှာပါအချိန်ပိုင်းခြားထားလို့မရပါဘူးတစ်ချိန်တည်းမှာလူမှုအတိုင်းဝိုင်းတွေကြားတင်းမာမှုတွေဖြစ်ပွားနေတဲ့ကိစ္စနဲ့နိုင်ငံတွင်းဖြစ်ပွားနေတဲ့ပြည်ပခါတွေကိုဖြေရှင်းဖို့လိုပါတယ
်ရိုဟင်ဂျာထောင်ပေါင်းများစွာတို့ဟာပြည်ပမှာနိုင်ငံရေးခိုလုံခွင့်တောင်းခံဖို့အတွက်လေတွေနဲ့အန္တရာယ်ကြီးလာတဲ့ပင်လယ်ခီးလန်းကနေထွက်ပြေးကြရမှာဘယ်နှဦးတည်ဆုံးခဲ့ကြတယ်ဆိုတာကိုတော့အတိအကျမသိနိုင်ပါဘူးအင်ဒိုနီးရှားအနေနဲ့ဒီနှစ်အတွင်းဒေသန္တရညီလာခံတရားကြီးကျင်းပပြီးဒေသအတွင်းမှာလူမှောင်ခိုကူးမှုတိုက်ဖျက်ရေးနှင့်လျှေစီးပြေးဒုက္ခသည်တွေအရေးတွေ့ရော့ပါးရေးအတွက်ကြိုးပမ်းဆောင်ရွက်သွားဖို့အစီအစဉ်ရှိတယ်လို့လည်းသိရပါတယ်ရှင်